မေရိကန်နိုင်ငံတောင်ဘက်ပိုင်းမှာအေးလိုက်ဝင်ပြီးတော့တခါမှမချဘူးတဲ့စီးနင်းတဲ့ရေခဲမုန်တိုင်းတွေပါကြာခဲ့တဲ့အတွက်ကျောင်းသားကလေးငယ်တွေကျောက်ဆင်းပေမဲ့လို့အိမ်မပြန်နိုင်ပဲကျောင်းတွေမှာညအိပ်ပိတ်မိနေတယ်လို့ထောင်ထဲချီတဲ့ကားသမားတွေလည်းနိုင်ပေါင်းများစွာအဝေးပြေးလမ်းတွေပေါ်မှာပုံထူးနေတော့ကပိတ်မိခဲ့ပါတယ်။တောင်ပိုင်းပြည်နယ်တွေဖြစ်တဲ့ Texas ကနေ Georgia နဲ့ဒီကာရိုလိုင်းနားပြည်နယ်တွေအထိတခါမှမကြုံဘူးတဲ့ရေခဲနဲ့စီးနင်းတွေအင်္ဂါနေ့တုန်းကကြာခဲ့တဲ့အတွက်လူပေါင်းသန်း60လောက်အခက်အခဲတွေ့ခဲ့ကြတာပါ။ဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့ဝန်ကျင်ကရေခဲပြင်လိုဖြစ်နေတဲ့အဝေးပြေးလမ်းမတွေပေါ်မှာထောင်ထဲချီတဲ့ကားသမားတွေဟာ18နာရီလောက်အထိလမ်းပေါ်မှာပိတ်မိနေခဲ့ကြတာပါ။အတ္တလန်တာမြို့တစ်မြို့ထဲမှာနေမဲ့ရေတိုက်မှုပေါင်း800လောက်ဖြစ်ခဲ့ပြီးမဲ့အသက်အန္တရာယ်ဆိုရင်ရတဲ့အနေအထားတော့တခုမှမရှိခဲ့ဘူးလို့ဆိုပါရစေ။ကိုဝေဆောင်မျိုးသမီးတူဦးလည်းအဲ့ဒီအတ္တလန္တာမျိုးအနီးကအဝေးပြေးလမ်းမပေါ်မှာတာဝန်ကျရဲအရာရှိကအချိန်မီရောက်လာတဲ့အတွက်သူ့အကူအညီနဲ့ကလေးမွေးလိုက်ရပါတယ်။ဆိုးရတဲ့ရာသီဥတုကြောင့်ဂျော်ဂျီယာပြည်နယ်မှာလူ2ဦးနဲ့အဲလာဘားမားပြည်နယ်မှာအနည်းဆုံး9ယောက်သေဆုံးခဲ့ရပြီဖြစ်ပါတယ်ရှင်။